ပြင်သစ်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်ရန်စိုးရိမ်နေရဆဲဖြစ်နေချိန်မှာပဲပါရီမျိုးတော်ကအထင်ကရအီဖယ်မျောစင်ကြီးပတ်လည်မှာချီကာမှန်တိုင်းတွေကာရံဖို့အတွက်ပါရီမျိုးတော်တာဝန်ရှိသူတွေစီစဉ်နေကြပါတယ်။2016ယူရိုဘောလုံးဘောလူပွဲကာလရုံးထဲကထားထားတဲ့တန်စီယိုတွေနေရာမှာရှစ်ပေအမြင့်ရှိတဲ့မှန်တိုင်းတွေကိုအမြဲတမ်းကာရံထားမှာဖြစ်တယ်လို့ပါရီမျိုးတော်ဝန်ရုံးတာဝန်ရှိသူတွေကပြောပါတယ်။ဒေါ်လာ22တန်းလောက်ကုန်ကြမဲ့စီမံကိန်းအတည်ပြုချက်ရမယ်ဆိုရင်အခုနှစ်ကုန်ပိုင်းလောက်မှာစတင်ဆောင်မယ်လို့ခန့်မှန်းရပါတယ်။ရှေ့လာမယ့်15နှစ်အတွင်းမှာ Eiffel မြို့စင်တဝိုက်ကိုခေတ်မီအောင်ပြန်လည်ပြုပြင်မယ်။ဒေါ်လာတန်း320ကျော်ကုန်မဲ့စီမံကိန်းရဲ့တစိမ့်တည်းသားအဖြစ်နဲ့မှန်တိုင်းကာမှာဖြစ်ပါတယ်။ပါရီမြို့တော်ရဲ့အမှတ်အသားတစ်ခုဖြစ်တဲ့ Eiffel မြို့စင်စီကိုတစ်နှစ်တစ်နှစ်လာကြတဲ့ဧည့်သည်ပေါင်းက9တန်းလောက်ရှိပါတယ်။ပါရီမျိုးတော်မှာလူပေါင်း130တေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေ2015ခုနှစ်မှာဖြစ်ပွားခဲ့ပြီးတဲ့ကလုံခြုံရေးတွေကိုတိုးမြှင့်ထားပါတယ်။